ေါ်ထောင်ဆန်ရုပ်တုစိုက်ထူတာဟာအသွင်သရံရမဟုတ်ဖဲနှစ်သာရရှိရှိလုပ်နေကြတာဖြစ်တယ်လို့နိုင်ငံတော်သမ္မတဦးဝင်းမြင့်ကနေပြည်တော်တပြည်ကုန်းအဝိုင်းမှာကျင်းပတဲ့ဘိုချိုအောင်ဆန်ကျေးသွန်းရုပ်တုဖွင့်ပွဲအခမ်းအနားမှာပြောပါတယ်အပြည့်စုံကို VOA မြန်မာပိုင်းသတင်းတောက်စုစုကပြောပြမှာပါရှင်
ဖေဖော်ဝါရီလ13ရက်နေ့မှာကြာရောက်တဲ့ဘူကျော်အောင်ဆန်ရဲ့105နှစ်မြောက်ဝင်းနေမှာနေပြည်တော်ဘူကျော်အောင်ဆန်ရုပ်ထုဖွင့်ပွဲကိုနေပြည်တော်တပြည်ကုန်းအဝိုင်းမှာကျင်းပခဲ့ပါတယ်။အခုလိုဘူကျော်ရဲ့ဝင်းနေမှာမြန်မာနိုင်ငံရဲ့မြို့တော်ဖြစ်တဲ့နေပြည်တော်မှာကြီးရုပ်ထုကိုစိုက်ထူနိုင်ခဲ့လို့မင်္ဂလာရှိတဲ့နေ့တစ်နေ့ဖြစ်တယ်လို့သမ္မတကမင်ကွန်းအစမှာပြောလိုက်ပါတယ်
။ဒီနေ့ဟာကျက်တည်မင်္ဂလာပေါင်းနဲ့ခါချောင်းနဲ့မြို့တစ်နေ့ဖြစ်ပါတယ်။ဒါကြောင့်လဲဆိုတော့အမျိုးသားအာဇာနည်ခေါင်းဆောင်ကြီးဖြစ်တဲ့ဗိုလ်ချုပ်အဆိုင်မွေးနေ့မှာပြည်အောင်စုသမ္မတမြန်မာနိုင်ငံတော်ရဲ့မြို့တော်လည်းဖြစ်ပြီးပြည်အောင်စုနေမြေလည်းဖြစ်တဲ့နေပြည်တော်မှာပြည်အောင်စုရဲ့ကျေးဇူးရှင်ကြီးရဲ့ကျေးဥတုကိုမင်္ဂလာရက်မြတ်အခါသမယမှာတင့်တယ်ဝင်ကြွားခန္ဓာထွယ်ဝါစီကားတိုက်နှိပ်စွာစိုက်ထူနိုင်ခဲ့လို့ဖြစ်ပါတယ်
အခုစိုက်ထူထားတဲ့ဘူကျော်အောင်ဆန်းကြီးရုပ်ထုဟာအမြင့်ပေ18ပေရှိပြီးကြီးတန်ရင်9တန်းရှိတာကြောင့်မြန်မာနိုင်ငံကထိတာအသီးသီးမှစိုက်ထူထားတဲ့ဘူကျော်ရုပ်ထုတွေထက်ပိုပြီးကြီးပါတယ်ဘူကျော်အောင်ဆန်းရဲ့ရုပ်ထုပုံလွှာကိုမြင်တိုင်းဘူကျော်ရဲ့မူဝါဒတွေအကောင်အထည်ဖော်ဖို့ကြံနေသေးတာကိုမမေ့ဖို့ဘူကျော်ရုပ်ထုကိုစိုက်ထူနေတာဖြစ်ပြီးအနှစ်သာရရှိရှိလုပ်နေတာဖြစ်တယ်လို့ခံယူကြောင်းသမ္မတဦးဝင်းမြင့်ကပြောပါတယ
်ယခုလိုဘူကျော်အောင်ဆန်းကြီးရုပ်ထုစိုက်ထူတာဟာသမေကန်ရှန်ကအတွင်တရံရလုံနေကြခြင်းမဟုတ်ပဲနိုင်ငံရဲ့ရေးအရာများနဲ့ဆက်လင်းပြီးအနှစ်သာရရှိရှိနဲ့လုံနေကြခြင်းဖြစ်တယ်လို့ခန့်ယူပါတယ်ဘုရောအောင်ဆန်းရဲ့ကျေးဥတ္တုကိုမြင်တွေ့တိုင်းဘုရောရဲ့မူဝါဒလမ်းစဉ်တွေကိုအကောင့်ထည့်ဖော်ရန်ကြံသေးတယ်ဆိုတာကိုမမင်းမလျော့စီရင်ဖြစ်ပါ
ဘူကျော်ရည်ရွယ်မျှော်မှန်းခဲ့တဲ့ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုစီကိုတိုင်းရင်းသားအလုံးစီလုံးညီညွတ်စွာချီတက်ကြဖို့ကိုလည်းသမ္မတကတိုက်တွန်းပါတယ်။အဲဒါအပြင်အခြေခံလူ့အခွင့်အရေးကိုအာမခံမဲ့စစ်မှန်တဲ့ဒီမိုကရေစီနိုင်ငံတော်ဖြစ်လာစေဖို့ကိုလည်းရည်ရွယ်ချက်ထားရှိပြီးဖြစ်တယ်လို့ပြောပါတယ်။ဘူကျော်အောင်ဆန်းရုပ်ထုကိုမြန်မာနိုင်ငံကမြို့ပြနဲ့တိုင်းရင်းသားဒေသတွေမှာပါစိုက်ထူနေကြတာဖြစ်ပြီးဘူကျော်ရဲ့105နှစ်မြောက်ဝင်းနေမှာတော့နေပြည်တော်အပြင်ရန်ကုန်မြို့၊လှိုင်သာယာမြို့နယ်နဲ့မကွေးတိုင်းမင်းတုံးမြို့မှာလည်းစိုက်ထူခဲ့ပါတယ်။ဘူကျော်ရုပ်ထုစိုက်ထူတာတွေနဲ့ပတ်သက်လို့တိုင်းရင်းသားဒေသတချို့မှာတော့ဒေသခံတွေနဲ့တိုင်ပင်မှုမရှိဘူးဆိုပြီးကံကွက်ဆန္ဒပြတာတွေရှိခဲ့တယ်လို့အဲ့ဒီတဲကလူတချို့ကိုလည်းဖမ်းဆီးအရေးယူတာတွေရှိခဲ့ပါတယ်။ဘူကျော်အောင်ဆန်းရဲ့မွေးနေ့ဖြစ်တဲ့ဖေဖော်ဝါရီလ13ကိုကလေးများနေ့အဖြစ်လဲမြန်မာနိုင်ငံမှာသတ်မှတ်ထားပြီးဒီကနေ့မှာဘူကျော်မွေးနေ့နဲ့ကလေးများနေ့ပွဲအသီးသီးကိုမြန်မာနိုင်ငံအနေနဲ့အနှံ့အပြားမှာကျင်းပနေကြပါတယ်။